ရဲ့သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေမလို့ဖို့မြန်မာအစိုးရနဲ့တက်မတော်ကိုကုလသမဂ္ဂကနေတော့ကပဲတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရဟန်းတွေတုံးပြီးတော့တက်ခတ်ခဲ့တာကြောင့်ရဲ့သူရဲ့သားတွေတိုက်ဆုံမှုရှိကြတယ်နဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရမျိုးသမီးကို VOA ကနေပြီးတော့ Ira Melman မင်းမြန်ထားတာကိုမိုက်အင်ဂျင်နီယာကောက်နှုတ်ပြီးတော့တင်ပြပါလိမ့်မယ်
ဧပြီလ3ရက်နေ့ကဘူတီတောင်မြို့နယ်စိုင်တင်ချောင်းနီဝါခုံနေတဲ့ရိုဟင်ဂျာရွာသားတွေကိုမြန်မာတပ်မတော်ကရဟန်းရင်ပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့မှုကြောင့်တေဆုံးမှုတွေနဲ့အတူထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။တေဆုံးသူဟာဒဏ္ဍာရီမှာ9ယောက်ထိရှိခဲ့ပေမဲ့အတိမပြုတ်နိုင်သေးတဲ့သတင်းတွေအရလူ30နီးပါးလောက်တေဆုံးခဲ့တယ်လို့လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ပြောခွင့်ရအမျိုးသမီး Ravi Shamdasani က BOE ကိုပြောပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြန်မာတပ်မတော်ကသတင်းထုတ်ပြန်ရမှာဘူတီတောင်မြို့နယ်ဝါခုတ်ကျေးရွာအနီးဝင်းကျင်မှာအေးအေးရခိုင်လက်နက်ကင်တပ်တွေလှုပ်ရှားမှုတွေရှိနေကြောင်းအခိုင်အမာသတင်းရခဲ့တဲ့အတွက်သူတို့ဘက်ကပြစ်ခတ်နှိမ်နင်းခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းဌာနတွေကိုပြောကြားခဲ့တဲ့အပေါ်မှာ Ravi Shamdasani ကအရက်သားတွေနေထိုင်တဲ့နေရာတွေမှာလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေမလုပ်ဖို့အခုလိုပြောကြားခဲ့ပါတယ
်။ In response we understand that a military spokesperson has said that these were terrorists who were supporting the Arakan army.
မြန်မာတပ်မတော်ရဲ့တောင်းပြန်ချက်မှာသူတို့တွေဟာအကြမ်းဖက်သမားတွေဖြစ်ပြီးအေးရခိုင်လက်နက်ကင်အဖွဲ့ကိုထောက်ခံအားပေးနေသူတွေဖြစ်တယ်လို့တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ကပြောခဲ့တယ်လို့ကျမတို့နားလည်ထားပါတယ်။ဒီလိုဆွဆွဲပြောဆိုတာကိုကျမတို့လက်မခံပါဘူး။အရသာတီတူတွေကိုပြစ်မှတ်မထားဖို့မြန်မာအစိုးရနဲ့တပ်မတော်ကိုကုလသမဂ္ဂအနေနဲ့တောင်းဆိုပါတယ်။နိုင်ငံတော်လုံခြုံရေးဆိုတဲ့အကြောင်းပြချက်မျိုးနဲ့အရသာတွေနေတဲ့နေရာမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေမလုပ်ဖို့မြန်မာအစိုးရနဲ့တပ်မတော်ကိုကုလသမဂ္ဂကတိုက်တွန်းပါတယ
်။အခုလိုမြန်မာစစ်တပ်နဲ့အေးအေးကြားတိုက်ပွဲတွေကြောင့်ဒေသခံအရက်သားတွေတေဆုံးထိခိုက်မှုအန္တရာယ်မြန်မာလာနေတဲ့အတွက်နှစ်ဖက်စလုံးအနေနဲ့တိုက်ပွဲတွေအများဆုံးရပ်ဆိုင်ပြီးအရက်သားတွေရဲ့လုံခြုံရေးကိုကာကွယ်ကြဖို့ကုလသမဂ္ဂကတိုက်တွန်းကြောင်း Ravi Shamdasani က VOA ကိုပြောပါတယ်။
We are calling on both sides to cease hostilities and to respect international human rights and international humanitarian law.
နှစ်ဖက်လုံးအပြစ်ရဆဲဖို့လူခွင့်ရင်းနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေလေးစားဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။မြန်မာတပ်မတော်အနေနဲ့အေးရခိုင်လက်နက်ကင်ဖွဲ့ကိုတုံ့ပြန်ချေမွန်းရမှာအင်အားအလွန်ကျွမ်းသုံးလာကိုကျမတို့တွေ့ရပါတယ်။ April 3ရက်ကစပြီးရဲသားတွေနေတဲ့နေရာမှာမြန်မာစစ်တပ်ကရဟန်းရင်တွေတုံးပြီးတိုက်တာကိုမြင်ရပါတယ်။အေးသက်ချပြန်တော့လေသူတို့ရဲ့တိုက်ခတ်မှုတွေဟာတောတောင်ဒေသကနေမြို့ပြတွေစီထိရောက်လာပြီးအရက်သားတွေအသက်အမြေကိုထိခိုက်စေခဲ့တာပါ။နောက်ကျမတို့သိထားတာကအေးတပ်ဖွဲ့တွေဟာအစိုးရအုပ်ချုပ်ရေးကတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ကိုပြတ်မှတ်ထားတိုက်ခိုက်နေပြီးတပ်ဖြတ်တာတွေလုပ်ခဲ့ပါတယ်။ဒါကြောင့်နှစ်ဖက်စလုံးပထမဆုံးဆင်နေတဲ့အဖြစ်ခံရဆဲဖို့ဖြစ်ပြီးအရက်သားတွေအကာအကွယ်ပေးရေးတည်ကြစီဖို့အတွက်လည်းအပြစ်ဆက်ပြီးရပ်ထားဖို့လိုပါတယ
်။ရခိုင်ပြည်နယ်ပဋိပက္ခအခြေအနေပိုးပြီးဆိုးလာနေတာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကအနီးကပ်စောင့်ကြည့်နေပြီးအရက်သားတွေတိုက်ခိုက်ခံရတဲ့အပေါ်တာဝန်ရှိသူတွေအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်း Ravi Shamdasani ကပြောပါတယ်။
We do not have access, unfortunately, to Myanmar, in spite of repeated requests. But what is important
is that we are not going to be able to do it. We are not going to be able to do it. We are not going to be able to do it.အဲ့ဒီတော့မြန်မာအစိုးရကိုကျမတို့အချင်းချင်းမြစ်တာရပ်ခံခဲ့ပါတယ်။ဒါပေမဲ့အရေးကြီးတာကအဲ့ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသတင်းထုတ်ပြန်နိုင်တာဖြစ်ပါတယ်။အဲ့ဒီနေရာကိုကျမတို့တွားခွင့်မရပေမဲ့အရသာတွေတည်ဆုံနေရတယ်၊အန္တရာယ်တွေရင်ဆိုင်နေရတယ်၊ဒုက္ခတွေခံစားနေရတယ်၊စတဲ့အခြေအနေတွေကိုလူမသိသူမသိမဖြစ်တင်ပါဘူး။နိုင်ငံတကာတိုင်းဝိုင်းရဲ့အာရုံစိုက်မှုရအောင်စိုးရိမ်မှုတွေရှိလာဖို့ကျမတို့စမြစ်တင်ဆောင်ရွက်ရမှာဖြစ်ပါတယ်။မြန်မာအစိုးရတက်မတော်နဲ့အေးရခိုင်လက်နက်ကင်အဖွဲ့တို့ကိုကျမတို့အသိပေးချင်တာကနိုင်ငံတကာအတိုင်းဝိုင်းနေတဲ့အခြေအနေတွေကိုစောင့်ကြည့်နေတာဖြစ်ပြီးအရက်သားတွေပုံမှန်အထက်ဖက်ဖိနှိပ်မှုတွေကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့အတွက်လိုလားနေကြတာပါ
။ဇန်နဝါရီလဇန်ပိုင်းကမြန်မာနယ်စပ်လုံခြုံရေးစခန်းတွေကိုအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကနေစတင်တိုက်ခိုက်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တချို့တိုက်ဆုံခဲ့ပြီးနောက်မြန်မာစစ်တပ်ကတံပြန်ချေမှုန်းတုံ့ပြန်ရမှာ၃လနီးပါးနှစ်ဖက်အပြန်လှန်တိုက်ပွဲတွေပြင်းထန်လာခဲ့တာပါ။တိုက်ပွဲကြောင့်စစ်ပြေးဒုက္ခတွေတောင်းတဲ့ချီရှိနေပြီးအရေးပေါ်အကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂကတတိပေးထုတ်ပြန်ထားပါတယ်ရှင်။